ဟုတ်ကဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအခုနှစ်ကုန်မှကျင်းပမယ်လို့ပြောထားတဲ့ဒီကြားပြတ်ရွေးကောက်ပွဲကိုဖျက်သိမ်းလိုက်ပါတယ်ရှင်။ဒီကြားပြတ်ရွေးကောက်ပွဲဖျက်သိမ်းလိုက်တဲ့ပုံမှာအင်္ဂယ်နေနဲ့ဘလို့မြင်ပါလဲ။အင်္ဂယ်တို့တက်ဆက်ညပါတီရဲ့သဘောထားရောဘလို့ရှိပါလဲရှင်
။ဘာတိုင်းပြောဆိုလို့ရှိရင်တော့ကျွန်တော်တို့ကြားပြတ်ရွေးကောက်ပွဲအနေနဲ့2012ကတော့ပြီးတဲ့နောက်ကကြားပြတ်ရွေးကောက်ပွဲကိုမဖြစ်စေချင်တော့ပါဘူး။အကြောင်းမလို့ပဲကျွန်တော်တို့ကကော်မရှင်ဥပဒေနဲ့တွေ့တဲ့အခါမှာကြားပြတ်ရွေးကောက်ပွဲလုပ်မလုပ်ဆိုတာမေးပါပဲ။အဲ့တော့ကောင်ရှင်းတော့တော့မလုပ်ဘူးဆိုပြီးတော့လေသူပြောခဲ့တာပေါ့လေတော်တော်လုံးမယ်ဆိုတော့လေကျွန်တော်နိုင်ငံရေးပါတီအနေနဲ့ကပြည်ပဖွဲ့ဝင်မှုပြင်ရတာပေါ့အဲ့ခုမလုပ်ဘူးဆိုတဲ့အခါကျတော့လည်းပဲကျွန်တော်တို့ပါတီရဲ့သဘောထားပြောရမယ်ဆိုရှင်တော့ဘာမှကျွန်တော်တို့ကောက်ွက်ဆရာချောင်းမရှိပါဘူး2015ခုနှစ်ရွေးကောက်ပွဲအတွက်ပြင်ဆင်တဲ့အချိန်ပိုရလို့ပဲကျွန်တော်ဒီလိုပဲသဘောထားပ
ါဟုတ်ကဲ့ပါတီတွေအနေနဲ့ကဒီကြားပြတ်ရွေးကောက်ပွဲအတွက်ပြင်ဆင်ခဲ့တာတွေလည်းရှိပါတယ်ဆိုတော့ဒီအခုလိုဖျက်သိမ်းလိုက်တဲ့အတွက်ပေါ့လေပါတီတွေအတွက်ကနစ်နာမှုတွေရှိတယ်တိုင်းပြည်အတွက်ကနစ်နာမှုရှိတယ်ဆိုပြီးတော့သုံးသက်တာတွေလည်းတွေ့ရပါတယ်အင်္ဂယ်ရောဘယ်လိုမြင်ပါလဲရှင
်ကျွန်တော်ကတော့လောလောဆယ်ရောဒီပါတီအတွက်ပေါ့လေတိုင်းပြည်အနေနဲ့ရောတော့ကတော့မဖြစ်ဘူးလို့ထင်ပါတယ်ပါတီတွေကတော့မတ်လလောက်ကနေစပြီးတော့ကြောက်ရရုပ်ကိုပဲလုံမယ်ဆိုတော့ကျွန်တော်တို့ချိုးပြီးတော့ပြင်ဆင်ရတဲ့အချိန်တွေကျွန်တော်တို့ရှိပါတယ်။လုံမယ်ရက်ကိုလည်းပဲသူကပြောသေးတာမဟုတ်ဘူး။တော်တော်ရက်ပေါင်း90ချိုးတင်ပြီးတော့ဒီပြင်မယ်လို့ပြောထားတယ်လို့အခုအစရုံးရုပ်ကိုပဲတည်ကြုံတာကျွန်တော်တို့အချိန်များမျိုးလိုရတဲ့ခါမှာအများကြီးတွေ့တယ်ဆိုတော့ချိုးပြီးပြင်ဆင်ရတာရှိပါတယ်ပါတီတွေနဲ့အဲပါတီတွေနေနဲ့ဆိုရင်တော့ကျွန်တော်တို့ပါတီအပဝင်ပေါ့ဗျာအချိန်ကိုလူပန်းဖြစ်တဲ့အနေအမျိုး
ဟုတ်ကဲ့ကော်မရှင်ဥက္ကဋ္ဌကပြောတာကတော့ဒီအခုကြားပြတ်ရွေးကောက်ပွဲမလုပ်တဲ့အတွက်ပေါ့နော်လွှတ်တော်ထဲမှာလည်းဘာမှအပြောင်းလဲမဖြစ်နိုင်ဘူးလို့ဆိုပါတယ်အခုလာမယ့်စက်တင်ဘာ17ရက်နေ့ဆိုရင်လွှတ်တော်ကလည်းပြန်ပြီးဆက်မှာဒီတစ်ခါလွှတ်တော်မှာအရေးကြီးတဲ့ဆွေးနွေးချက်တွေဥမာပုံမှန်436တို့လို့နောက်တစ်ခါ PR စနစ်နဲ့ပတ်သက်တာမျိုးတွေဒီလိုအရေးကြီးတဲ့ဆုံးဖြတ်ချက်မျိုးတွေကိုမဲခွဲဆုံးဖြတ်တဲ့အခါမှာရောဒါကတက်ရောက်မှုရှိနိုင်မလားအင်ကယ်ဟိုထိခိုက်မှုများရှိနိုင်မလားဘယ်လိုမြင်ပါလဲအင်ကယ
်ဒီလိုပါအခုကျွန်တော်တို့ရပ်ရရွေးကောက်ပွဲလုပ်မဲ့နေရာကဥလာတော့ကပြောတာနေရာ30လို့ပြောတယ်အခုကော်မရှင်ဥက္ကဋ္ဌကပြောတော့35နေရာဒီ35နေရာလွတ်တော်ထဲမှာရပ်ရရွေးကောက်ပွဲလုပ်ပြီးတော့ဖြစ်လိုက်တဲ့ဟာကြောင့်လည်းပဲကျွန်တော်ကတော့လေဒီရေတွက်လောက်နေကတော့အရေးကြီးတဲ့ဆုံးဖြတ်ချက်ဒီပေါ်မှာဆုံးဖြတ်အပြောင်းလဲဖြစ်မယ်လို့ကျွန်တော်မထင်ပါဘူးခင်ဗျဖြစ်နိုင်တဲ့အကြောင်းမရှိပါဘူး
ဟုတ်ကဲ့ကော်မရှင်ရဲ့အခုဒီဆုံးဖြတ်ချက်တွေနဲ့ပတ်သက်ပြီးတော့လည်းဝေဖန်မှုတွေတော်တော်လေးတွေ့ရပါတယ်အန်ကဲကော်မရှင်နေနဲ့ကအခုပြီးခဲ့တဲ့ဒီရွေးကောက်ပွဲစီယုံခွင့်ဆိုင်ရာဒီစီမင်းစီကိုင်းနဲ့ပတ်သက်ပြီးတော့လည်းအိတ်တောင်းကထောက်ပြတာမျိုးတွေလည်းရှိပါတယ်ကော်မရှင်ကလုံပိုင်ခွင့်ကိုကျော်လွန်တယ်ဆိုပြီးတော့ပြောတာတွေလည်းရှိတယ်ဆိုတော့ကော်မရှင်ရဲ့ဒီဆုံးဖြတ်ချက်တွေဒီလုံပိုင်ခွင့်တွေပေါ်မှာအန်ကဲကရောဘယ်လိုသဘောထားရှိပါလဲဘယ်လိုများသုံးသပ်ပါလဲရှင
်အခုကျွန်တော်တို့ဒီကြက်ပြရွေးကောက်ပွဲမူလကမလုပ်ဘူးနောက်လုပ်မယ်ဟုတ်ကဲ့မလို့တော့ဖြစ်တယ်ဆိုတော့ဒီဟာနဲ့ပတ်သက်လို့ကတော့ကျွန်တော်တို့ဒီပြည်တော်စုရွေးကောက်ပွဲကော်မရှင်အနေနဲ့အခုလိုပေါ့လေအခုတစ်မျိုးဖြစ်တဲ့ဟာကတော့ဖြစ်တယ်မို့လို့ကြာယူဆပါတယ်နောက်တစ်ခုကလည်းပဲဒီလိုအနေအထားမျိုးဆိုရင်နောက်ကော်မရှင်ကလုပ်တဲ့လုပ်ရည်တွေနဲ့ပတ်သက်လို့နိုင်ငံပါတီရဲ့ယုံကြည်မှုအားနည်းသွားစီတဲ့သဘောဖြစ်တယ်လို့ဒီပေါ်မှာမူတည်ပါတယ်ဒီ election campaign နဲ့ပတ်သက်လို့ညွှန်ကြားချက်တွေနဲ့ပတ်သက်လို့ကတော့တခုပဲအဲ့ဒီမှာကဒီကိုယ်စားလှယ်လောင်းကနေပြီးတော့သူမှတ်ပုံတင်ပြီးလို့ရှိရင်15ရက်အတွင်းမှာသူရဲ့ဟောပြောမှုလုပ်မဲ့ထုတ်ရှားမှုတွေကိုတင်ပြရမယ်ဆိုတဲ့ဒါပေါ့ဒီအဲ့တော့ဒီရက်ကန့်တမှုပြုတာနဲ့ပတ်သက်လို့ဒါကန့်တမှုမပြုဖို့ဆိုတဲ့ဟာနိုင်ငံရေးပါတီတွေလည်းဆွေးနွေးကြတာရှိပါတယ
်ဆိုတော့အင်ကယ်ရိုပါတီအနေနဲ့ရောရှင်အခု2015ရွေးကောက်ပွဲအတွက်ကိုကျင်းစင်မှုတွေရှိနေပါပြီလားရှင်နောက်ဒီ2015ရွေးကောက်ပွဲကိုရောလွတ်လပ်ပြီးတရားမျှတမှုရှိဖို့အင်ကယ်ရိုဘလောက်များမျှော်လင့်ထားပါလဲရှင
်2015ရွေးကောက်ပွဲအတွက်ကျွန်တော်တို့ပြင်ဆင်နေပါတယ်ဒီနှစ်ဆန်းပိုင်းနေရာနေစပြီးတော့ပေါ့လေဒါတော့ကျွန်တော်တို့တက်မဲ့များချိုးစားပြီးတော့ဝင်သွားမယ်လို့ကျွန်တော်တို့ယူဆထားပါတယ်နောက်တစ်ခုကတော့ဒီကော်မရှင်နေနဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့လူရက်တွေပေါ်မှာမူတည်ပြီးတော့2010ရွေးကောက်ပွဲတုန်းကတော့ဒါအားလုံးသိတဲ့အတိုင်းပေါ့လေ free and fair ဖြစ်တာနဲ့ပတ်သက်လို့အထူးကျွန်တော်တို့ပြောနေကြမလို့အဲ့တော့ဒီတင်ကားစာတွေယူပြီးတော့ကော်မရှင်နဲ့နိုင်ငံရေးပါတီတွေ့တဲ့အခါမှာ2010ရဲ့တင်ကားစာတွေပေါ်မှာအများကြီးကျွန်တော်ဆွေးနွေးကြတာရှိပါတယ်။လုပ်ရည်တွေပေါ့လေ။ဒါတွေပေါ်မှာအခြေခံပြီးကော်မရှင်ဥက္ကဋ္ဌအနေနဲ့1လွတ်လပ်ရမယ်2တရားမျှတမှုရှိရမယ်3ပွင့်လင်းမြင်သာမှုရှိရမယ်4ပြည်လိုက်မှုမရှိအောင်နော်။ငါကုန်သိက္ခာရှိတဲ့ရွေးကောက်ပွဲဖြစ်ရမယ်ဆိုတဲ့အဲ့ဒီကတိတွေကိုကျွန်တော်တို့နိုင်ငံရေးပါတီတွေကိုပေးပြီးတော့သူစူးစမ်းဆောင်ရွက်နေပါတယ်ဆိုတဲ့ဟာကိုပြောကြဆိုကြထုတ်ကြတဲ့အနေအထားကျွန်တော်တို့ရှိပါတယ်။ဒါမှမဟုတ်2015ရွေးကောက်ပွဲမှာ2010ဆိုင်အများကြီးပြုလုပ်ပြီးတရားမျှတရွေးကောက်ပွဲအခု ုဖြစ်လိမ့်မယ်လို့ဟောပေါ့။ဒါတော့မဖြစ်ဘူးဆိုရင်ကျွန်တော်တို့ပါတီရတော့အခါမှာပေါ့။ဟုတ်ဆန်းပေါ့။
ဟုတ်ကဲ့တက္ကသညပါတီအနေနဲ့အခု2015ရွေးကောက်ပွဲမှာအဓိကစိန်ခေါ်မှုဆိုရင်ဘာဖြစ်နိုင်မလဲရှင်ဘာလို့ပြောနိုင်မလဲရှင
်ကျွန်တော်တို့ရဲ့ပါတီအနေနဲ့ကတော့60ခုနှစ်ရွေးကောက်ပွဲတော့လည်းပဲကျွန်တော်တို့နဲ့ LD နဲ့လည်းအခုပြန်ရတာပေါ့လေ2020ရွေးကောက်ပွဲကြတဲ့ခါကျတော့ကျွန်တော်တို့နဲ့ချင်းဟိုင်းနဲ့ပြန်ရပဲ LD က2010ရွေးကောက်ပွဲမဝင်ဘူးအခုကြတဲ့ခါကျတော့ကျွန်တော်တို့က LD ရဲ့တန်ခိုင်ရဲ့ကျွန်တော်တို့ပါတီရဲ့၃ခုဝင်ရမယ်အနေထားကျွန်တော်တို့ရှိတဲ့ခါကျတော့အဲ့တော့ကျွန်တော်တို့စူးစမ်းပြီးတော့လောက်ကန်ရမယ်ဒါကျွန်တော်တို့ရှိမယ်လို့အဲ့ဒီလိုကျွန်တော်တို့မြင်ပါတယ်
ဟုတ်ကဲ့အခုလိုဖြစ်ကြပြတဲ့အတွက်အန်ကယ်ဝင့်ရွှေကျေးဇူးတင်ပါတယ်ရှင်
ကျေးဇူးတင်ပါတယ်ဟုတ်ကဲ့